လူပြားနိုင်ငံငင်းကြဲရေးဆွေးနွေးပွဲအတွက်ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံကြဲဝင်ကြီးအန်တိုနီဘလင်ကင်ကအခုညီလာခံလူပြားနိုင်ငံရေရှည်ငင်းကြဲရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ
် I think a moment of opportunity to reinforce the support of the international community for Libya as it moves forward toward elections
အခွင့်အလမ်းကောင်းကိုအမိရယူခြင်းပါတယ်လီဗျားနိုင်ငံကိုပုံမတရားပြီးခိုင်မာအကောင့်လွတ်လပ်တဲ့အနာဂတ်စီဦးတည်နေအောင်ကုညီယာမှာမဆုံးမနစ်ဆောင်ရွက်ခဲ့တဲ့အတွက်ရောအားလုံးပါဝင်လာအောင်ကြိုးပမ်းခဲ့တဲ့အတွက်ပါဂျာမနီနိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဝန်ကြီးပလင်ကင်ပေါ်ဒူနီကလည်းပြောလိုက်တာပါဂျာမနီနဲ့ကုလသမဂ္ဂပူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံကညီလာခံတည်းရဲ့စတင်ကျင်းပဖို့ရှိနေခြင်းပါပဲဝန်ကြီးပလင်ကင်မှတ်ချက်ပြီးပြောကြားတာလည်းဖြစ်ပါတယ်ကုညီလာခံကနေလီဗျားနိုင်ငံမှာတိုက်ခိုက်မှုတွေရပ်ဆိုင်းမှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါ်ရေးအစိုးရကျိုးပမ်းမှုတွေပေါ်ခြေခံပြီးရှေ့ဆက်တိုးတက်မှုရဖို့ရည်မှန်းထားတာပါပြည်ခရဲ့စည်ရေးအကောင့်ထဲပေါ်ဖို့နဲ့နိုင်ငံသက်တွေရုပ်သိမ်းရေးပါဝင်လီဗျားနိုင်ငံအတွက်အကောင်ဆုံးလုံနိုင်မဲ့နည်းလမ်းတွေပေါ်ပုံစံပေါ်တူညီချက်ရရှိထားတဲ့အကြောင်းလဲအမေရိကန်နိုင်ငံကျန်းမာရေးဝန်ကြီးဘလင်ကင်ကဂျာမန်နိုင်ငံကျန်းမာရေးဝန်ကြီးဟေကိုမတ်စ်နဲ့အတူအစောပိုင်းမှာတင်းတောက်တွေကိုပြောဆိုထားပါတယ်